Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်ဒီဇင်ဘာလ28ရက်နေ့တနင်္ဂနွေနေ့ညနေပိုင်းမြန်မာပိုင်းအစီအစဉ်လေးကိုလိုင်းဒိုမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းဆက်မြေကြပါစီရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါခီးတဲ့နယ်ဝန်ထမ်း162ဦးပါ Air Asia လေကြောင်းလိုင်းပိုင်လေးရင်တစဉ်ဂျာဘပင်နယ်မှာဒီနေ့ပဲပျောက်သွားလို့ကယ်ဆယ်ရေးအဖွဲ့တွေလက်လံရှာဖွေနေပါတယ်တခါမလေးရှားနိုင်ငံမှာဆယ်စုနှစ်တွေအတွင်းအဆိုးရွားဆုံးဖြစ်ပွားတဲ့ရေကြီးမှုတန်ကိုရင်ဆိုင်နေရပြီးတော့လူပေါင်း36,000ကျော်ဦးအိမ်မဲ့နေပါတယ်အမေရိကန်ပြည်ထောင်စုနဲ့ NATO မဟာမိတ်တပ်ဖွဲ့တွေကတော့73နှစ်ကြာအာဖဂန်စစ်ပွဲတရဝင်းအဆုတ်တမှုအဖြစ်တနင်္ဂနွေနေ့ကထိမ့်မဲ့အခမ်းအနားကျင်းပပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မမိုးဖြူနဲ့အတူပြပြပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးတင်ဆက်ပေးမယ့်သတင်းဆောင်မတွေထဲမှာတော့
လူကြီးသိန်း50ကျော်ရှိတဲ့ရန်ကုန်မြို့တော်ကိုအခု4သိန်းနဲ့1000ကျော်လို့ပြောတဲ့အခါမှာလည်းရန်ကုန်မြို့လူကြီးရဲ့တိရစ္ဆာန်500ခန့်လုံးတော့မကြည့်တဲ့အခါကျတော့
ဒါတော့ဒီဆယ်စုနှစ်6ခုအတွင်းမှာပထမဆုံးကျင်းပခဲ့တဲ့ရန်ကုန်စီးပင်ရွေးကောက်ပွဲမှာလွတ်လပ်မှုမှန်ကန်မှုဘလောက်ရှိလဲဆိုတာတွေကိုစူးစီးတင်ပြမဲ့သတင်းမှာနားဆင်ချင်ရမှာဖြစ်ပါတယ်ရှင်။ဒီနောက်မှာတော့နိုင်ငံတကာ
ဒီနေ့ပဲဂျာဗာပင်လယ်မှာပျောက်သွားတဲ့ခီးတဲ့နယ်လေယာဉ်ဝန်ထမ်း162ဦးပါ Air Asia လေကြောင်းလိုင်းပိုင်လေယာဉ်ကိုကုညီကယ်ဆယ်ရေးအဖွဲ့တွေလိုက်လံရှာဖွေနေကြပါတယ်။ဈေးနှုန်းတသက်တသားနဲ့စီးလို့ရတဲ့ Air Asia လေယာဉ်ဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကနေစင်ကာပူနိုင်ငံကိုထွက်ခွာနေချိန်ဒေသစံတော်ချိန်တနင်္ဂနွေနေ့မနက်9:24မိနစ်မှာပျောက်သွားခဲ့တာပါ။လေယာဉ်ဆက်ထွက်ပြီး42မိနစ်အကြာခီးစဉ်တဝက်နီးပါးလောက်ရောက်ချိန်မှာအဆက်အသွယ်ပြတ်တောက်သွားတာဖြစ်ပါတယ်။အဆက်အသွယ်မပြတ်ခင်အချိန်မှာတော့လေယာဉ်မှုကရာသီဥတုဆိုးဝါးနေတာကိုရှောင်ရှားနိုင်ဖို့လေယာဉ်ကိုပေ9,900အမြင့်တက်ပြန်တန်းခွင့်ပြုဖို့ဂျကာတာမြို့မှာရှိတဲ့လေကြောင်းထိန်းချုပ်ရေးဌာနကိုတောက်ခံခဲ့တယ်လို့အင်ဒိုနီးရှားအရာရှိတွေကပြောပါရယ်။အခုလေယာဉ်မှာအင်ဒိုနီးရှားနိုင်ငံသား158ယောက်နဲ့တောင်ကိုရီးယားက3ယောက်နောက်စင်ကာပူမလေးရှားနဲ့ပြည်သစ်နိုင်ငံတွေကခီးသည်တဦးစီလိုက်ပါသွားကြတယ်လို့ Air Asia လေကြောင်းလိုင်းကပြောပါရယ်။ဂျာဗာပင်လယ်ထဲမှာရှာဖွေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေစတင်လှုပ်ဆောင်နေတယ်လို့အင်ဒိုနီးရှားအရာရှိတွေကတော့ပြောပါရယ်။အခုလေယာဉ်ဟာမလေးရှားနိုင်ငံအခြေစိုက် Air Asia ကုမ္ပဏီဌာနတစ်ခုဖြစ်တဲ့ Air Asia Indonesia ရဲ့စီမံခန့်ခွဲမှုအောက်မှာလည်ပတ်နေတဲ့ခီးသည်တင်လေယာဉ်ပဲဖြစ်ပါရယ်ရှင်
။မလေးရှားနိုင်ငံမှာတော့ဆယ်စုနှစ်တည်းအတွင်းအဆိုးဆုံးရေလွှမ်းမိုးမှုအန္တရာယ်နဲ့ရင်ဆိုင်နေရတဲ့ပြည်သူထောင်ပေါင်းများစွာကိုအစားအစာနဲ့ဆေးဝါးအကူအညီတွေပေးဖို့အတွက်ကယ်ဆယ်ရေးအဖွဲ့တွေစူးစမ်းနေကြပါရယ်။ဒီနေ့တနင်္ဂနွေနေ့အထိရေတက်လာတဲ့အန္တရာယ်နဲ့ရင်ဆိုင်ကြရတဲ့ပြည်နယ်၈ခုကဒုက္ခသည်36,000ကျော်ကိုကယ်ဆယ်ပြောင်းရွှေ့မှုတွေလုပ်ပြီးပြီလို့တာဝန်ရှိသူတွေကပြောပါတယ်။မလေးရှားဝန်ကြီးချုပ်နဂျစ်ဘရဇက်ကလည်းနိုင်ငံအတွက်ဆိုးရွားတဲ့ရေလွှမ်းမှုသဘာဝအန္တရာယ်ကိုတုံ့ပြန်ဖြေရှင်းနိုင်ဖို့သူ့ရဲ့ဟဝိုင်ကျွန်းအပန်းဖြေခီးကိုရန်နာလိုက်ပြီးတော့ရေလွှမ်းနေတဲ့အဆိုးဆုံးခံရတဲ့ကယ်လန်တန်ပြည်နယ်ကိုစနေနေ့ကတွားရောက်ပြီးလိုအပ်တဲ့ညွှန်ကြားမှုတွေလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့ပတ်ကတော့မလေးရှားဝန်ကြီးချုပ်အမေရိကန်သမ္မတဩဘားမားနဲ့ကောက်တီးရိုက်နေတဲ့ဓာတ်ပုံတွေပေါ်ထွက်လာခဲ့ပြီးတော့ Mr. Najib Razak ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဆိုးဝါးလာတဲ့ရေလွှမ်းမှုမှုပြဿနာအတွက်နိုင်ငံကိုပြန်ခဲ့ဖို့မလေးရှားလူလူရဲ့ဝေဖန်မှုတွေပြင်းပြင်းထန်ထန်ထွက်ပေါ်ခဲ့ပါလေ။ရေဘေးဒုက္ခသည်တွေကိုကယ်ဆယ်ဖို့ရန်မုံငွေအတွက် American Dollar တန်းနဲ့ချီသုံးဆွဲမယ်လို့မလေးရှားဝန်ကြီးချုပ်ကကြေညာလိုက်ပါလေ။နိုင်ငံထဲမှာနောက်ရက်အနေငယ်အထိမိုးဆက်သီးထန်နေပြီးတော့ရေလွှမ်းမှုတွေတံမခံရသေးတဲ့တောင်ပိုင်းဒေသတွေစီဆက်ပြီးမိုးပြန့်နှံ့သွားမယ်လို့မလေးရှားနိုင်ငံကမိုးလေဝသအကဲကတီကခန့်မှန်းကြပါလိမ့်ရှင
်။ Green နိုင်ငံကံရိုးထဲမှာခီးတဲ့466ဦးပါဂရုသင်္ဘောတစ်စင်းမိလောင်ခဲ့ပြီးတဲ့နောက်ကယ်ဆယ်ရေးအဖွဲ့တွေဟာလေပြင်းတိုက်ခတ်မှုအောက်မှာကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုခက်ခက်ခဲခဲလှုပ်ဆောင်နေကြရတယ်လို့အီတင်မျိုးကအစိုးရအရာရှိတွေကပြောပါရယ်။ Norman Atlantic ဂရုသင်္ဘောဟာသင်္ဘောကုန်းပတ်နောက်ပိုင်းစတင်မိလောင်ခဲ့ပြီးတဲ့နောက်အချက်ပြသတိပေးသံထွက်လာချိန်မှာ Confucian အနောက်မြောက်ဘက်မိုင်50ကျော်လောက်မှာရှိနေတာပါ။ဒီဂရုသင်္ဘောဟာ Green နိုင်ငံအနောက်ပိုင်းPetrus မြို့ကနေအီတလီနိုင်ငံအရှေ့ပိုင်းအန်ကိုနာမြို့ကိုခီးထွက်နေတဲ့အချိန်ဖြစ်ပါတယ်။ထိခိုက်သေးသေးပျက်စီးမှုဘယ်လောက်ရှိသလဲဆိုတာသေချာမသိရသေးတယ်လို့ဆောင်းရသည့်ကာလအေးဆက်နေတဲ့ပင်လယ်ရေထဲကိုခီးတဲ့တွေကျသွားတာရှိသလားဆိုတာလည်းမသိရသေးပါဘူး။တကယ်လို့ရေထဲကျတဲ့ခီးတဲ့တချို့ရှိပြီးတော့ကုညီကယ်ဆယ်မှုတွေလည်းအချိန်မီမရဘူးဆိုရင်တော့အသက်အန္တရာယ်ကြုံရနိုင်တာပါ။ခီးတဲ့တချို့ကယ်ဆယ်ရေးရင်ဒီဘော်ကိုရောက်နေကြပြီဖြစ်တယ်လို့အတော်များများဟာလည်းအသက်ကယ်လေတွေနဲ့ဂရုသင်္ဘောကနေထွက်ခွာခဲ့ကြပါတယ်။ အခင်းဖြစ်ပွားတဲ့နေရာကိုသင်းမောတွေအတော်များများအနှင်းများရောက်လာခဲ့ကြပြီးတော့ရဟတ်ရင်တွေနဲ့ရှာဖွေကယ်ဆယ်ရေးထောက်ပံ့ရင်C130လဲကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်ရှင်
ပါကစ္စတန်နိုင်ငံမြို့တော်ခရချီမှာတော့ဒီကနေ့တနင်္ဂနွေနေ့မှာကုန်းတိုလောင်ယုံအဆောက်အုံတစ်ခုကစခဲ့တဲ့အဆောက်အုံမီးလောင်ကျွမ်းမှုတွေဖြစ်ခဲ့လို့မိသားတပ်ဖွဲ့ဝင်တွေနိုင်နဲ့ချီမငြိမ်းသက်ခဲ့ရပါတယ်။တစ်သားကုန်းလောင်ယုံတစ်ခုကနေတခြားစီးပွားရေးနဲ့လူနေအဆောက်အုံတွေကိုမီးကူးဆက်ပြန့်နှံ့ခဲ့တယ်လို့မျက်မြင်သက်သေတွေကပြောဆိုကြပါတယ်။အဆောက်အုံတွေကမီးစားလောင်နဲ့တစ်သားကုန်းလောင်ယုံနဲ့ဆက်ဆက်နေတဲ့အတွက်ပြေးပေါက်မရှိဘူး။မိသားရရှိတွေနဲ့မိသားတပ်ဖွဲ့ဝင်တွေလည်းခက်ခက်ခဲခဲနဲ့မိသားကြရတယ်လူအများကြီးကိုကယ်ဆယ်ပြီးအပြင်ဘက်ကအဆောက်အုံတချို့ကိုမိသားနိုင်ခဲ့ပေမဲ့မိလောင်သွားတဲ့အဆောက်အုံအများကြီးကိုတော့မကယ်နိုင်ခဲ့ဘူးလို့တာဝန်ရှိသူတယောက်ကပြောဆိုပါတယ်မိလောင်မှုကြောင့်လူပင်နှစ်ယောက်သေဆုံးတယ်ဆိုတာကိုမသိရသေးသလိုမိလောင်ရတဲ့အကြောင်းရင်းကိုလည်းအခုတည်းထိစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်ရှင်
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။အမေရိကန်ပြည်အောင်စုနဲ့ NATO မဟာမိတ်တပ်ဖွဲ့တွေဟာ73နှစ်ကြာအာဖဂန်စစ်ပွဲတရရဝင်အဆုတ်တက်မှုအဖြစ်တနင်္ဂနွေနေ့ကဒီအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာရှိတဲ့သူတို့ရဲ့စစ်ဌာနချုပ်မှာထိမ့်မှတ်အခမ်းအနားတရကျင်းပခဲ့ပါဗျ။ဒီအခမ်းအနားကျင်းပမယ့်ကိစ္စကိုတော့အစောပိုင်းမှာလုံခြုံရေးကြောင့်လူအများကိုအသေးစိတ်အသိပေးတာမဟုတ်ခဲ့ပါဘူး။အာဖဂန်နစ္စတန်နိုင်ငံမှာမဟာမိတ်တပ်ဖွဲ့ဝင် 13,000 ဆက်ပြီးတော့ရှိနေမှာဖြစ်ပြီးတော့ကိုပိုင်တပ်ဖွဲ့တွေနဲ့လုံခြုံရေးကိုတိုက်လုံခြုံရေးနဲ့တိုက်ခိုက်ရေးတာဝန်တွေကိုယူရတော့မဲ့အာဖဂန်ဆိုးရတပ်ဖွဲ့တွေကိုဒီကြံရစ်ခဲ့မဲ့မဟာမိတ်အဖွဲ့တွေကလေ့ကျင့်သင်တန်းပေးမှုတွေနဲ့စီးရဲအကြံဉာဏ်တွေကိုပေးသွားမှာဖြစ်ပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေဟာကိုယ်နိုင်ငံကိုကိုယ်ကာကွယ်နိုင်တဲ့စွမ်းဆောင်မှုတွေရှိနေပြီဖြစ်တာကြောင့်ဒီအတွက်ဂုဏ်ယူသလိုအားရကျေနပ်မှုလည်းရှိတယ်လို့ကဘူးမျိုးအကြီးအကဲမိုဟာမက်ဆလင်ကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲတွေပြင်းထန်ခဲ့ချိန်တုန်းကတော့နိုင်ငံပေါင်း90ကမဟာမိတ်တပ်ဖွဲ့ဝင်ပေါင်း13,000လောက်ရှိနေကြတာပါ2001ခုနှစ်ကစလို့အာဖဂန်စစ်ပွဲအတွင်းသေဆုံးသူနိုင်ငံသားတပ်ဖွဲ့ဝင်ပေါင်းကတော့3,500နီးပါးရှိခဲ့ပါတယ်ရှင်
။လေးနှစ်နီးပါးကြာတိုက်ခိုက်နေတဲ့ Syria ပြည်ရင်းစစ်ကိုဆုံးသတ်နိုင်ဖို့အတွက်တိုက်ခိုက်ဖွဲ့တွေနဲ့ရုရှားနိုင်ငံမော်စကိုမြို့တော်မှာတွေ့ဆုံဖို့ဆန္ဒရှိတယ်လို့ Syria ဆိုရကပြောဆိုလိုက်ပါတယ်။ပြည်ရင်းစစ်ပွဲနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးဖြေရှာဖို့သူ့ဘက်ကဆင်တဲ့ရှိတယ်လို့စနေနေ့ကစီးရီးယားနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးအတွက်ဖြေရှာဖို့အခက်အခဲတွေရှိနေစေဖြစ်ပြီးစစ်သွေးကြွအုပ်စုတွေအနေနဲ့တိုက်ပွဲတွေကိုရပ်ချင်တဲ့ဆန္ဒမရှိသေးသလိုတခြားတိုက်ခံအုပ်စုတွေကလည်းမော်စကိုမြို့တော်မှာစီးရီးယားတာဝန်ရှိသူတွေနဲ့တွေ့ဖို့အစည်းအဝေးအတွက်တညီတညွတ်ထဲတုံ့ပြန်တာမျိုးမရှိသေးပါဘူး။စီးရီးယားအစိုးရနဲ့တိုက်ခံလက်နက်ကိုင်တွေကြားတရားဝင်မဟုတ်တဲ့တွေ့ဆုံပွဲက2015 January လနှောင်းပိုင်းမှာဖြစ်မယ်လို့မျှော်လင့်ရတဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်
။နယူးယောက်ပြည်နယ်ဘရုကလင်အရက်မှာတိတ်မကြခင်တုန်းကတနက်နဲ့ပြစ်သက်ခံခဲ့ရတဲ့ရဲအရာရှိ2ဦးရဲက2ဦးရဲမနေ့ကစာဗနာအခမ်းအနားမှာနယူးယောက်ဒေသခံတွေနောက်ဆုံးအကြိမ်နောက်ဆုံးကာရဝနှုတ်ဆက်ကာရဝပြုခဲ့ကြပါတယ်။ရဲအရာရှိ Rafael Ramos စာဗနာကိုအမေရိကန်ပြည်ထောင်စုတဝန်းကရဲဝင်တန်းပေါင်း 2,000 ကျော်တက်ရောက်ခဲ့ကြတာပါ။ Christ Tabernacle ဖခင်ကျောင်းမှာပြုလုပ်ခဲ့တဲ့စာဗနာကိုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်တက်ရောက်ဂုဏ်ပြုခဲ့ပါတယ်။ကမ္ဘာအချက်အချာအရက်ဒေတာတခုဖြစ်တဲ့နယူးယောက်မြို့ကြီးရဲ့လုံခြုံရေးကိုအသက်ဆုံးစောင့်ချက်ပေးခဲ့ကြရတဲ့ရဲဝန်တန်းတွေရဲ့ပေးဆက်မှုဟာကြီးမားလာတဲ့အကြောင်းနဲ့အခုလိုရဲရရှိနှစ်ဦးပြစ်မှတ်ထားတိုက်ခိုက်ခံရတာဟာဒီမြို့ကြီးတစ်ခုလုံးကိုပြစ်မှတ်ထားတာတနိုင်ငံလုံးကိုထိပါလိုက်တာဖြစ်တယ်လို့ဒုသမ္မတဂျိုးဘိုင်ဒန်ကစာမျက်နှာအခမ်းအနားမှာပြောကြားသွားပါတယ်။ရဲရရှိ Ramos နဲ့အတူဒီနောက်ထပ်ရဲရရှိ Wang Jian Liu တို့ဟာ Brooklyn အရက်မှာကားရက်ပြီးတော့ကင်းလဲစောင့်ချက်နေချိန်တနက်သမားတို့ကပြစ်ခတ်တပြတ်တာကိုခံခဲ့ကြတာပါ။အဲဒီနောက်တနက်သမားကိုယ်တိုင်ကတော့သူ့ကိုယ်သူအဆုံးစီရင်ခဲ့ပါတယ်။ဒီမတိုင်ခင်တုန်းကတော့တနက်သမားဟာရဲမုံတီးရေးစာသားတွေကိုအင်တာနက်ပေါ်မှာရေးသားခဲ့တဲ့သူလို့ရဲကပြောပါတယ်။တိတ်မကြခင်ကဒီနယူးယောက်မြို့နဲ့ဖာဂူဆန်မြို့တွေမှာလက်လက်မဲ့လူမဲ2ဦးရဲဝန်ထမ်းတွေရဲ့ဖန်စီမှုအတွင်းမှာအသက်ခံခဲ့ရတဲ့အပေါ်ရဲရီကိုလက်စားချိမယ်လို့ပြောဆိုရေးသားထားတာဖြစ်ပါတယ်။သေဆုံးသူနောက်တစ်ဦးဖြစ်တဲ့ရဲအရာရှိလီယူရဲ့စာပနာအခမ်းအနားဘယ်တော့ကျင်းပမလဲဆိုတာတော့မသိရသေးပါဘူးရှင်။
1981ခုနှစ်ကပုပ်ပြန်းမင်းကြီးဂျွန်ဘောကိုလုတ်ကြံတက်ဖြတ်ဖို့ကြိုးစားမှုမအောင်မြင်ခဲ့တဲ့တူရကီလူမျိုးတနတ်သမားတယောက်ဟာဗာတီကန်ကျောင်းတော်ကိုတွားရောက်လဲပတ်ခဲ့ပါတယ်။စနေနေ့ကရုတ်တရက်ဆိုလိုသွားခဲ့တဲ့ခီးမှာမမက်အာလီအက်ဂါဟာပုပ်ပြန်းမင်းကြီးဟောင်းရဲ့အုပ်ကူမှာပန်းစည်းမချခင်ကုသိုလ်ကောင်းမှုတွေလုပ်ခဲ့ပါတယ
်။ထိပ် တန်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင်ခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်နှစ်ပေါင်း60အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီပင်သားရေးကော်မတီဝင်အဆင့်ရွေးကောက်ပွဲဟာရွေးကောက်ပွဲဆိုင်ရာနှီးစနစ်မှားယွင်းမှုတွေလုံထုံးလုံနီးအားနည်းမှုတွေများစွာရှိတယ်လို့ဝင်ရောက်ရှင်ပြိုင်သူတွေကဝေဖန်ပြောဆိုသလိုပြည်သူတွေကြားမှာလည်းဆန္ဒပြကန့်ကွက်မှုတွေရှိနေပါတယ်မဲဆန္ဒရှင်စီးရင်အငင်းပွားစရာတွေရှိသလိုရွေးကောက်ပွဲကျင်းပနေတဲ့အထိမဲဆွယ်စည်းရုံးမှုတွေလုပ်တဲ့စီကံဖောက်ဖျက်မှုတွေလည်းရှိတယ်လို့ထောက်ပြကြပါတယ်ဒီစီပင်ရွေးကောက်ပွဲကိုနမူနာယူပြီးလာမယ့်2015ရွေးကောက်ပွဲအတွက်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ပြည်သူတွေကြားစနစ်တကျပြင်ဆင်ထားတယ်လို့လည်းအကြံပြုကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာမျိုးဖြစ်တဲ့ရန်ကုန်မြို့ရဲ့ရန်ကုန်မြို့တော်စီပင်သားရရေးကော်မတီဝင်အဆင့်ရွေးကောက်ပွဲကိုနှစ်ပေါင်း60အတွင်းပထမဦးဆုံးအကြိမ်ဖြစ်နေ2014ခုနှစ်ဒီဇင်ဘာလ28ရက်စနေနေ့မှာရန်ကုန်မြို့တမျိုးလုံးအတိုင်းအတာနဲ့မြို့နယ်အသီးသီးမှာကျင်းပခဲ့ပါတယ်။မဲဆွယ်စည်းရုံးရေးကာလကနေစလို့မဲဆန္ဒရှင်ပြည်သူတွေမဲပေးတဲ့အထိရွေးကောက်ပွဲလုပ်ငန်းစဉ်အဆင့်ဆင့်မှာချမှတ်ထားတဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေတွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေလိုက်နာမှုအားနည်းတယ်လို့ရန်ကုန်နောက်ပိုင်းခရိုင်ကိုစားပြုမြို့တော်စီပင်ကော်မတီဝင်နေရာမှာဝင်ရောက်ရှင်ပြိုင်ရွေးခံခဲ့တဲ့ဦးဝင်းချိုကပြောပါတယ်
။ဒီဥရေ30ကျော်ရှိတဲ့ရန်ကုန်မြို့တော်ကိုအခု4သိန်းနဲ့1000ကျော်လို့ပြောတဲ့အခါမှာလည်းရန်ကုန်မြို့လူဦးရေ 1.5 လိုင်းလုံးတော့မကြည့်တဲ့အခါကျတော့ဘသူပါတဲ့ဆိုတာကိုလည်းမဲသရင်တွေကတ်မထားဘူး။အဲဒီတော့သူတို့ပြရမယ်ဆိုတာလည်းမသိဘူး။ပြရဘူးဆိုတာလည်းမသိဘူး။ပြည်သူတွေကဘာလို့ဘာမှမဟုတ်မသိတာမသိတဲ့အပြင်သင်္ကန်းမြင်တာလည်းမရှိတာဝန်ယူမှုတာဝန်ခံမှုလည်းမရှိတဲ့အခါကျတော့မဲယုံနေပဲနားချိမှမသိဘူးမဲပြေးနေမှာဘသူတွေဘာမှမသိဘူးကျွန်တော်တို့မလေးရထိကြုံရဆိုရင်ဒီဆုံးသွားပြီးသားလူတွေကိုလည်းမဲစင်းနဲ့ထည့်ထားတယ်နောက်တခါမဲစင်းထဲမှာပါတဲ့နာမည်ကလွဲရဲအိမ်တော်စုစီးရင်ထဲမှာပါတဲ့နောက်ထပ်အသက်18နှစ်ပြည့်ပြီးသားလူတစ်ယောက်ကိုလည်းကိုယ်သားမဲပြေးွယ်မပြုဘူးကောင်းနေလဲယူလာတယ်မဟုတ်နေလဲယူလာတယ်အမှန်တကယ်မဲပေးခွင့်ပေးထားတဲ့နာမည်ကဘလို့မှအကျိုးကြောင့်ရှင်းပြတဲ့လက်မခံဘူးအဆရှိတဲ့ကန့်သက်ချုပ်ချယ်မှုတွေအများများတဲ့အခါကျတော့တကယ်လာပေးခြင်းတဲ့လူတွေကစည်ရင်ထဲမှာမပါဘူးလာပေးမှုအတွက်သူတို့စည်ရင်ထုတ်ပြန်ထားတာကလည်းသင်လာမြင်လာမှုမရှိတဲ့အခါကျတော့လာမပေးကြဘူးမဲစည်ရင်က400နဲ့ရှိဦးရှိတယ်အဲ့ဒါကိုလာပေးတာ9ဦးပဲလာပေးတယ်ဆိုတော့စံချိန်နေတောင်ရှိတယ
်ဒါအပြင်မဲဆန္ဒရှင်ပြည်သူတွေကြားစီပင်ရွေးကောက်ပွဲနဲ့ပတ်သက်လို့တည်င်းအချက်လက်မှန်ရရှိမှုမဲပေးစနစ်ပညာပေးမှုလိုအပ်ချက်အားနည်းမှုတွေရှိတယ်လို့အသက်18နှစ်ပြည့်ပြီးသူတိုင်းမဲပေးခွင့်ရှိတဲ့မဲဆန္ဒရှင်စည်ရင်ခွင့်ပြုချက်ချထားပေးတာတွေမှာလည်းအငင်းပွားစရာတွေဖြစ်တယ်လို့ရန်ကုန်စီပင်ကော်မတီဝင်ရွေးကောက်ပွဲရှင်ပြိုင်သူဒေါ်စုစနာလှလှဆိုအတွက်ရွေးကောက်ပွဲလှုံ့ဆော်စီယုံရေးကမ်ပိန်းမန်နေဂျာအဖြစ်နဲ့ဆောင်ရွက်ပေးခဲ့တဲ့ဒေါ်နော်အဲလစ်ဘတ်ကလည်းသူ့ရဲ့အတွေ့အကြုံကိုပြောပြပါတယ်
မင်းကရွေးကောက်ပွဲမှာဆိုလို့ရှိရင်မဲရုံအတွင်းမှာတောင်မှလာပြီးတော့မှမဲဆယ်စည်းရုံးလာရင်တွေ့တယ်အဲ့ဒီ pamphlet နဲ့ဒီကိုယ်စလဲလားတခြားကိုယ်စလဲလောင်းတွေရဲ့ပုံပြီးပါဆိုပြီးတော့မဲရုံအတွင်းမှာတော့ line မဲဆယ်အရှိသေးတယ်ပြန်နောက်တစ်ခုကကြမဲရုံရဲ့ရှေ့မှာဗနိုင်းကိုကတ်ထားရှေ့ဒါရဲ့ဥပဒေအရဒါရဲ့မလုပ်ရတော့ဘူးဆိုတာပြောထားပြီးသားလေနော်ဒီစနစ်ဒီပုံစံနဲ့သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့လိုချင်တဲ့နော်ဒီမိုကရက်တစ်နိုင်ငံကဘလို့မှဖြစ်လာမှာမဟုတ်ဘူးညီမရေအဲဒါကြောင့်မို့ဟိုလွတ်လပ်မြတ်တဲ့ရွေးကောက်ပွဲဒီ2015အမှာကျမတို့ပြည်သူတွေအလုံးအဝဲဖြစ်ဖို့လိုတယ်ပေါ့နော်အင်ကန်းစားအများကြီးရတဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့
အခုလိုမျိုးရန်ကုန်မှာ2014ခုနှစ်နှစ်ကုန်ပိုင်းကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲအတွေ့အကြုံပေါ်ခြေခံပြီးတော့တတိုင်းမြေလုံးအတိုင်းအတာနဲ့လာမယ့်2015မှာကျင်းပမယ့်ရွေးကောက်ပွဲအတွက်နမူနာယူစရာကြိုတင်ပြင်ဆင်ထားရမယ်ရွေးကောက်ပွဲဆိုင်ရာနှီးဥပဒေရွေးကောက်ပွဲကော်မတီတွေရဲ့လှုပ်ဆောင်ချက်မဲဆန္ဒရှင်တွေအကြားရွေးကောက်ပွဲဆိုင်ရာပညာပေးမှုလိုအပ်ချက်တွေအများကြီးတွေ့ခဲ့ရတယ်လို့လည်းဦးဝင်းချိုကဆိုပါတယ
်စီပင်သားရာကော်မတီကထုတ်ပြန်တဲ့ဥပဒေတွေနီးဥပဒေတွေကိုနိုင်ခိုကပြည်ပုံခြေချောင်းဥပဒေနဲ့လည်းမညီနိုင်ငံသားအခွင့်အရေးတွေလည်းမပေးလူ့အခွင့်အရေးတွေလည်းချိုးဖောက်စီရင်သာရေးကော်မတီရေးကောက်ပွဲမှာဒီလိုရှိခဲ့ရင်လာမယ့်အဲ့ဒီအထွေထွေရေးကောက်ပွဲကြီးရရင်လည်းအဲ့လိုမျိုးတရားမမျှထားတဲ့ဥပဒေကော်မရှင်တွေကထုတ်ပြီးတော့ဒါတွေကိုမြင့်ပယ်ခွင့်မရဘဲနဲ့ကျွန်တော်တို့ဖတ်ပြန်ရအောင်မယ်ဆိုရင်ကျွန်တော်တို့လူကျင်တဲ့ဆန်နှုံးကတော်တော်ဝေးနေဦးမယ်ဆိုတဲ့အကြောင်းလေးကျွန်တော်ရှင်းပြတာပါ
။ရ ရန်ကုန်မြို့တော်ခရိုင်၄ခရိုင်ကကိုယ်စားလှယ်ပေါင်း300နီးပါးဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့စီပင်ကော်မတီဝင်ရွေးကောက်ပွဲမဲရလက်စည်းရင်ကို48နာရီအတွင်းထုတ်ပြန်ပေးမှာဖြစ်တယ်လို့ရန်ကုန်စီပင်ကော်မတီဝင်ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ရွေးကောက်ပွဲရလက်တည်းအရာခရိုင်၄ခရိုင်ကနေပြီးတော့တင်မြှောက်မဲ့ကိုယ်စားလှယ်အသစ်၄ယောက်နောက်ရန်ကုန်တိုင်းဒေသကြီးအစိုးရကဓာတ်ရိုက်ခန့်ထားမဲ့ကိုယ်စားလှယ်၄ဦးနဲ့ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီကိုအသစ်ပြန်လည်ဖွဲ့စည်းမှာဖြစ်ပါတယ်။ရန်ကုန်မြို့တော်ဝင်ကိုတော့သမရကဓာတ်ရိုက်ခန့်အံမှာဖြစ်ပါတယ်ရှင်
။မဆုမဆုစည်းတင်ပြပေးခဲ့တာပါ။အခုကတော့နိုင်ငံတကာသတင်းဆောင်မတွေဘက်ကိုတလဲတင်ပြပေးကြပါမယ်။ရာနဲ့ချီရဲစီးရီးယားနိုင်ငံရဲ့ရှေးဟောင်းယဉ်ကျေးမှုအမွေနှစ်ဆိုင်ရာနေရာတွေဟာခိုင်ခနကွဲပြားတိုက်ခိုက်နေကြတဲ့စီးရီးယားပြည်ရင်းစစ်ကြောင့်ပျက်စီးဖျက်စီးခံရတယ်လို့လေလာမှုအသစ်ကတွေးရှိထားပါတယ်။လေ့ကျင့်ရေးနဲ့သုတေသနပြုလုပ်ရေးဆိုင်ရာကုလအင်စတီကျူ UNITAR ကဂျူရုကရရှိတဲ့ပုံတွေကိုအသေးစိတ်လေ့လာပြီးပျက်စီးဆုံးရှုံးမှုအတိုင်းအတာကိုလေ့လာသုံးသပ်ထားတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်48 line ဂျနီဗာကနေသတင်းပေးပို့ထားတာကိုပြန်ပြီးတော့ပြောပြပေးချင်ပါတယ်ရှင်။စီးရီးယားနိုင်ငံရဲ့ပြည်တွင်းစစ်ကာလ3နှစ်ကျော်အတွင်းလူပေါင်း2000လောက်သေဆုံးခဲ့ရပြီးပြည်တွင်းရောပြည်ပကိုပါနေရာရွှေ့ပြောင်းချရသူပေါင်း9000ကျော်ရှိနေပါတယ်။လူပေါင်းများစွာသေဆုံးခဲ့ရမှုတွေအပြင်စီးရီးယားနိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်တွေလည်းအများအပြားဆုံးရှုံးခဲ့ရတာတွေကိုကုလရဲ့လေ့လာမှုအသစ်ကတွေ့ခဲ့ပါတယ်။ဂျိုရုထပ်ပုံနဲ့အရာကုလသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကသတ်မှတ်ထားတဲ့ရှေးဟောင်းယဉ်ကျေးမှုဒေသတွေအပါအဝင်ပလီတွေရှေးဟောင်းအဆောက်အုံအပြက်တွေနဲ့တခြားယဉ်ကျေးမှုဆိုင်ရာနေရာအတော်များများပျက်စီးတာကိုတွေ့ရတယ်လို့ UNITAR ရဲ့အခုလေ့လာရေးအစီအစဉ်ရဲ့မန်နေဂျာအီနာဘီယိုဂိုက VOE ကိုပြောပါတယ်။အခြေချနေထိုင်ခဲ့တာနှစ်ပေါင်း9000ကျော်ရှိခဲ့ပြီဖြစ်တဲ့အလက်ပိုမြို့မှာအပြန်အလှန်တိုက်ခိုက်မှုတွေကြောင့်ပျက်စီးမှုတွေကတော့အများဆုံးဖြစ်တယ်လို့သူကပြောပါတယ်။ဒမက်စကက်ရက်ကာနဲ့ပါမီရာမြို့တွေအပါအဝင်တခြားဒေသတွေလည်းပျက်စီးမှုတွေရှိပါတယ်။ကူလာအင်စတီကျူကဆီးရီးယားနိုင်ငံရဲ့သုံးနှစ်တာစစ်အတွင်းတက်ရောက်မှုတွေဘလို့ရှိခဲ့တယ်လဲဆိုတာကိုယဉ်ကျေးမှုဆိုင်ရာအမွေအနှစ်ဒေတာတွေ18နေရာကိုလေ့လာခဲ့ပြီးနေရာပေါင်း290တို့ကိုလေ့လာသုံးသပ်ခဲ့တယ်လို့သူကပြောပါတယ်
24 are completely destroyed 104 are severely damaged 85 are moderately damaged
နေရာပေါင်း24ခုကလုံးဝပျက်စီးခံခဲ့ရပါတယ်140လောက်တော့အတော်လေးပျက်စီးနေပြီး85နေရာကတော့အသင့်တင်ပျက်စီးနေပါတယ်နောက်ထပ်ပျက်စီးနိုင်ရည်ရှိတဲ့နေရာ89ခုကိုလည်းကျွန်တော်လေ့လာခဲ့ပါတယ်ဒီပျက်စီးမှုပမာဏကမယုံကြည်နိုင်လောက်အောင်များပါတယ်နောက်တစ်နိုင်ငံလုံးမှာဖြစ်နေတာပါနိုင်ငံရဲ့ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ဒေသတွေကတိုင်းပြည်ရဲ့အနောက်ဘက်မှာရှိနေတာပ
ါဆီးရီးယားနိုင်ငံမှာပြည်တွင်းစစ်တွေစခဲ့တဲ့2011ခုနှစ်မတ်လကတည်းကစလို့နိုင်ငံတကာလူသားချင်းဆိုင်ရာထောက်ပံ့မှုတွေလှုပ်ဆောင်ဖို့အတွက်ကုလအင်စတီကျူ UNITAR ကဂျိုရုရုပ်ပုံတွေကိုလေ့လာသုံးသပ်ခဲ့တာပါအရသားတွေအတွက်ကူညီထောက်ပံ့မှုတွေလှုပ်ဆောင်ပေးနေစေအတွင်းမှာပဲရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ဒေသတွေရဲ့ခြောက်ခြားစရာကောင်းလောက်အောင်ပျက်စီးမှုတွေတွေ့နေရတယ်လို့မစ္စတာဘီယိုဂိုကပြောပါတယ်။ဒီလိုတွေးရှိရမှုကြောင့်ပဲသမိုင်းဝင်အဆောက်အုံတွေကိုအလုံးစုံလေ့လာရေးလုပ်ဖို့တွန်းအားဖြစ်စေခဲ့တာလို့ဘီယိုဂိုကပြောပါတယ်။တွေ့ရှိချက်တွေကတော့ကြောက်ခမန်းလိလိပါပဲလို့သူကပြောပါတယ
်။ Clearly most of the damage is deliberate.for one reason or the other
အများစုပျက်စီးရတဲ့အကြောင်းအနေနဲ့မှာတော့ရည်ရချက်ရှိလုံးဆောင်တာဖြစ်နိုင်တယ်လို့တခြားအကြောင်းတွေလည်းရှိနိုင်ပါတယ်ဥပမာပြောရင်တော့တက်တန်းရင်ပြီးရင်ကျင်းမှုဆိုင်ရာအရေးကြီးတဲ့အဆောက်အဦတွေကိုဘုံခွဲတာတွေအပေါ်ကနေဘုံချက်ချတာတွေဖြစ်ပါတယ်နောက်တစ်ချက်ကတော့ရည်ရချက်ရှိရှိနဲ့ပေါက်ထွန်းခိုးယူမှုတွေလည်းကျွန်တော်တွေ့ရပါတယ်ရှင်းအောင်ရင်ကျင်းမှုဒေသအတွင်းမှာဆိုရင်မြောက်ကိုတူးထားတဲ့ကျင်းတွေကိုကျွန်တော်တွေ့ရပါတယ်
ဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့စီးရီးယားနိုင်ငံတွင်းကဖောက်ထွင်းခိုးယူထားတဲ့ရှေးဟောင်းပစ္စည်းတွေနိုင်ငံတကာဈေးကွက်မှာရောင်းချခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။ဒါပေမဲ့အခုဂျိုဒူထပ်ပုံတွေမှာတော့ဖောက်ထွင်းခိုးယူမှုတွေဖျက်ဆီးမှုတွေဟာဘယ်သူမှတာဝန်ရှိတယ်ဆိုတာကိုတော့မပြတာပါဘူးလို့မစ္စတာဘီယိုဂိုကပြောပါတယ်။အခုလေ့လာချက်ကတော့ဆက်လက်ဖျက်ဆီးခံနေရတဲ့စီးရီးယားနိုင်ငံရဲ့များပြားလာတဲ့ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေရဲ့အခြေအနေတွေရဲ့တကယ့်အခြေအနေမှန်ကိုထိတ်လန့်တုံ့လောက်ဖွယ်တက်တည်တာရကတွေကိုဖော်ထုတ်လိုက်တာဖြစ်ပါတယ်။အစားထိုးမရတဲ့ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေပြတ်သုံးလာနေပြီဆိုပြီးလဲကုလသမဂ္ဂကသတိပေးနေတာပါ။တန်ဖိုးကြီးလာတဲ့ရှေးဟောင်းပစ္စည်းတွေဆုံးရှုံးနေရမှုကနေအကာအကွယ်ပေးထိမ့်သိမ်းကြဖို့စီးရီးယားနိုင်ငံကိုရောနိုင်ငံတကာကိုပါကုလသမဂ္ဂကတိုက်တွန်းပြောဆိုထားပါတယ်ရှင်။ပြည်ရေးမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ဒ ီ2014ခုနှစ်ဟာဆိုရင်တရုတ်နိုင်ငံရဲ့အင်အားခိုင်မာမှုကိုထင်ထင်ရှားရှားပြသနိုင်ခဲ့တဲ့နှစ်တစ်နှစ်ပါ။အရှေ့တောင်အာရှဒေသရင်းကပင်လယ်ပြင်ရေပိုင်နဲ့ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကအခိုင်အမာရှေ့တိုးဆောင်ရွက်ပြသလိုက်တယ်လို့ဒေသရင်းနဲ့အာဖရိကတိုက်အထိလုပ်ငန်းတွေချဲ့ထွင်လုပ်ကိုင်နေပါတယ်။ဒါပေမဲ့လည်းအင်အားတောင့်တင်းလာနေတဲ့တရုတ်နိုင်ငံအဖို့တစ်ဖက်မှာလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပါ။ဒီအကြောင်းကိုတော့ VOA သတင်းတိုက်တောက် VI သတင်းပေးပို့ထားတာကိုကုအောင်အောင်ကပြောပြပေးပါမယ်ရှင
်။တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုထဲစီးပွားရေးမှာပိုအင်အားတောင့်တင်းလာတာကြောင့်တချို့ကတော့ဂုဏ်ယူနေကြတာပါ။ဒါပေမဲ့လည်းအခုလိုအခြေအနေဟာတစ်ဖက်မှာဝန်တော့ဝန်မိုးဖြစ်စေတဲ့ဆိုတဲ့ထင်မြင်ယူဆချက်တချို့လည်းရှိနေတဲ့အကြောင်းနိုင်ငံရေးသိပ္ပံပညာရှင်ဝမ်ယီဝေကပြောပါရတယ
်။
တရုတ်နိုင်ငံဟာကမ္ဘာနံပါတ်1နေရာဓမ္မမဟုတ်နှစ်နေရာကိုလည်းမလိုချင်ပါဘူး။နံပါတ်1နေရာကိုမြန်မြန်ဆန်ဆန်ရောက်ရရင်တောင်မှငွေကြေးအကျပ်တဲအနေအထားမျိုးတွေပြင်ဆင်မထားနိုင်သေးပါဘူး။ဒါကြောင့်ဂျပန်နဲ့ဆက်ဆံရေးလဲဆိုးဝါးနေတာပါ
။ဂျပန်နိုင်ငံနဲ့ဆက်ဆံရေးဆိုးဝါးနေတဲ့အချိန်ထဲမှာတရုတ်နိုင်ငံဟာဗီယက်နမ်ကမ်းလွန်မှာရေနံတူးစင်တွေကိုလာရောက်နေရချထားတဲ့အတွက်ပြစ်တင်ဝေဖန်မှုတွေလည်းခံနေရပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ထဲကကျွန်းစုတွေပိုင်ဆိုင်မှုအတွက်ဖိလစ်ပိုင်နိုင်ငံနဲ့လည်းအငင်းခုန်ဖြစ်ပွားနေတာပါ။
中国又是一个发展中国家，又是
一。有哪个哈？喷漂在那喷漂比哪个的苦撇大家哦？现在强大，但是你也是弄死你吧嘞！这些年里嘛，咱们哪个你的哪个撇撇没？这些年里嘛，人家搞那苏巴巴哇，哪个你的哪个撇你吧嘞？第六小吹木杆的，有哪个也就是我把一看目的撇了吧嘞？八路嘞，说到喷漂在喷漂比哪个的苦也六二七的哈，啊，都是撇么的大家嘛？
အခုနှစ်အတွင်းနိုင်ငံတကာနဲ့ရုရှားတို့ရဲ့ဆက်ဆံရေးကတိတ်မကောင်းလာပေမဲ့တရုတ်နဲ့ရုရှားကြားကဆက်ဆံရေးကတော့ကောင်းမွန်စေပါ။ဒီချိန်ထဲမှာပဲတရုတ်နိုင်ငံဟာဒေသရင်းနိုင်ငံတွေအပြင်တခြားနိုင်ငံတွေနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးကိုထူထောင်နေပါရယ်။ကုလသမဂ္ဂအာဖရိကတိုက်ငြိမ်းချမ်းရေးမရှင်အတွက်လည်းတရုတ်နိုင်ငံကငြိမ်းချမ်းရေးတပ်ဖွဲ့တွေကိုဆစ်လွတ်ပေးထားပြီးတပ်ဖွဲ့ဝင်အင်အား2000ဟာလည်းတရုတ်ရင်းနှီးတူးကုမ္ပဏီအလုပ်လုပ်ကင်နေတဲ့တောင်ဆူဒန်မှာရှိနေပါရယ်။အီဘိုလာတိုက်ဖျက်ရေးကြိုးပမ်းမှုတွေမှာလည်းတရုတ်နိုင်ငံဟာတက်တက်ကြွကြွပါဝင်လာတာကိုတွေ့ရပါတယ်။အမေရိကန်နဲ့တရုတ်တို့ကြားမှာလည်းရာသီဥတုအပြောင်းလဲဆိုင်ရာကိစ္စနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးအမေရိကန်နဲ့အတူရေချောင်းစီလေ့ကျင့်မှုတွေပထမဆုံးအခြေအနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။နိုင်ငံရေးလေလာသုံးသပ်သူ Victor Gao က
I think it is time for
ကျွန်တော်တို့ပြောနေကြတဲ့အတိုင်းတရုတ်နိုင်ငံအနေနဲ့တန်တမာဆိုင်ရာကိစ္စတွေမှာအကြံသစ်ညံသစ်တွေလုံနီးကိုင်းနီးအစ်တတွေနဲ့ချင်းကပ်ဆောင်ရွက်ဖို့အချိန်ကျပြီလို့ကျွန်တော်ထင်ပါတယ်။မစ္စတာရှီကျင်းပင်ဟာဆိုရင်လည်းအခုလိုနီးနာအစ်တတွေနဲ့ပြောင်းလဲနေတာပါ
။တရုတ်သမ္မတရှီအနေနဲ့တရုတ်နိုင်ငံသားရဲ့မူဝါဒနဲ့ပတ်သက်ပြီးခိုင်ခိုင်မာမာပြောဆိုရက်တည်နေချိန်မှာပဲအခုလိုဩဇာကြီးထွားလာတဲ့အပေါ်စိုးရိမ်မှုတွေလည်းတိုးလာပါတယ်။အမေရိကန်သမ္မတဘရိတ်အိုဘားမားကလည်းသမ္မတရှီအခုလိုဩဇာကြီးထွားလာတာဟာလူခွင့်ရေးအတွက်ချင်းချမှုတစ်ရပ်ဖြစ်လာနိုင်တယ်ဆိုတာကိုအတိအမှတ်ပြုထားပြီးအမျိုးသားရေးဝါဒခေါင်းဆောင်ထလာတဲ့အနေအထားပေါ်မှာလည်းတရုတ်ရဲ့အိမ်ကြီးချင်းနိုင်ငံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုအောင်အောင်ပြောပြပေးခဲ့တာပါရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုကတော့သောရရှင်တို့နားဆင်ဖို့အတွက်နှစ်သိက္ကူကာလအတွက်ဒေသချင်းလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးခြင်းပါတယ်။ရင်ကိုတီဆိုထားတဲ့ဒီဇင်ဘာညကိုသောရရှင်တို့နှစ်ချိုက်ခန်းစားနိုင်ကြမယ်လို့မျှော်လင့်ပါတယ်ရှင်။
ပြောက်ဆုံးငါကမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညတို့အေးဆလုံးခဲ့တဲ့ချိန်တားမလေးစဉ်းစားမရတယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်းချင်းရညာတာဆွေကြည့်ခဲ့ပြီနှင်းတွေမြောဝန်တွေတို့ဝေးရင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေညနေများတဲ့ပျောက်ဆုံးငါကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဇံပညာတို့အေးဆလုံးခဲ့တဲ့ချိန်တိုင်းငါလေးစဉ်းစားမရတယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်ချစ်ရညာတိုင်းဆွေ ွေခဲ့နင်းတွေမြောင်းတွေတို့ဝေးညာတွေရဲ့ဆနင်းရှိတော့ခံစားလိုက်ရတာဆွေတို့ဝေးချေရညာတိုင်းဆွေကျွေးရဲ့ပြီးနင်းတွေမြောင်းတွေတို့ဝေးညာတွေရဲ့ဆနင်းရှိတော့ခံစားလိုက်ရတာအိပ်ပျော်တော့ကျိုးစားနေစေဖို့ချစ်လေးယောက်တဲ့ကိုကဘာမပေါ်ညော်လင်းချက်တွေကောင်ဟာပြောင်းရှာတော့တော့ဆွေတို့ဝင်ချေရညာတိုင်းဆွေကျွေခဲ့ပြီးနင်းတွေမြောင်းဝွန်တွေတို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေတို့ဝင်ချေရညာတိုင်းဆွေကျွေခဲ့ပြီးနင်းတွေမြောင်းဝွန်တွေတို့ဝင်ညာတွေရဲ့ဆက်明しろ看ざれやだ水
ဆောင်းလိုင်းတည်ဆူထားတဲ့ဒီဇမာညကိုသောရရှင်တို့အတွက်ဒီလက်ဆောင်အဖြစ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နှစ်သက်ကိုအခါသမယမှာသောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးစိတ်ချမ်းသာကိုကြမ်းမာရှိကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကစွမ်းမွန်ကောင်းတောင်းအပ်ပါတယ်ရှင်။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းထုတ်လွှင့်ချက်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့အစီအစဉ်တွေမပြီးဆုံးသေးခင်ကြာနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်ခင်ဖြူထွေးကကြီးညာပေးပါမယ်ရှင်။
ဒီကနေ့ပဲဒီဂျာဗာပင်လယ်မှာပျောက်သွားတဲ့ခီးတဲ့နယ်လေယာဉ်ဝင်တဲ့162ဦးပါအေရှားလေကြောင်းလိုင်းပိုင်လေယာဉ်ကိုကုညီကေဆေးအဖွဲ့တွေလိုက်လံရှာဖွေနေပါဗျ။ဇေနုံတတတတနဲ့စီးလို့ရတဲ့အေရှားလေယာဉ်ဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကနေစင်ကာပူနိုင်ငံကိုထွက်ခွာနေချိန်ဒေသစံတော်ချိန်တနင်္ဂနွေနေ့9:24မိနစ်မှာပျောက်သွားတာပါ။လေယာဉ်ဆက်ထွက်ပြီး42မိနစ်အကြာခီးစဉ်တစ်ဝက်လောက်နေပါရောက်ချိန်မှာအဆက်အသွယ်ပြတ်တောက်သွားခဲ့တာဖြစ်ပါရဲ့ရှင်။တကမလေးရှားနိုင်ငံမှာဆယ်စုနှစ်တွေအတွင်းအဆိုးရွားဆုံးရေလွှမ်းမှုအန္တရာယ်နဲ့ရင်ဆိုင်နေရတဲ့ပြည်သူထောင်ပေါင်းများစွာကိုအစားအစာနဲ့ဆေးဝါးအကူအညီတွေပေးနိုင်မှုအတွက်ကေဆေးရေးအဖွဲ့တွေကကြိုးစားနေကြပါတယ်။ဒီကနေ့တနင်္ဂနွေနေ့အထိရေတက်လာတဲ့အန္တရာယ်နဲ့ရင်ဆိုင်နေကြတဲ့ပြည်내၈ခုကဒုက္ခသည် 36,000 ကျော်ကိုကေဆေးပြောင်းရွှေ့မှုတွေလုပ်ပြီးပြီလို့တာဝန်ရှိသူတွေကပြောပါတယ်ရှင်။ဂရင်းနိုင်ငံကန်ယူရမ်းမှာမီးလောင်နေတဲ့ဂရုအသင်းပေါ်မှာရှိနေတဲ့ခီးတဲ့ရာနဲ့ချီကဒီကယ်ဆယ်ရေးလုပ်သားတွေကလေပြင်းတိုက်နေတဲ့ပင်လယ်ပြင်မှာမီးငြိမ်းသတ်ဖို့ကြိုးစားနေတဲ့အချိန်ထဲမှာပဲသူတို့ကိုလည်းအမြန်ဆုံးကယ်တင်ဖို့တောင်းပန်နေကြပါတယ်။ခီးတဲ့900နီးပါးပါတဲ့ဒီ Norman Atlantic ဂရုအသင်းပေါ်ကနေခီးတဲ့150လောက်ကိုပဲလောလောဆယ်မှာကယ်တင်နိုင်သေးတာဖြစ်ပါတယ်။သင်းပေါ်ပေါ်မှာရှိနေသေးတဲ့ခီးတဲ့အများပြားဟာသူတို့ရဲ့လက်ကင်ဖုန်းတွေကိုသုံးပြီးတော့သူတို့ကိုအမြန်ဆုံးကယ်တင်မှာလို့ကူညီတောက်ခံနေကြတာပါ။ဒီဂရုအသင်းပေါ်ဟာကုန်းဒီတင်မောကုန်းဘက်နောက်ပိုင်းစတင်မိလောင်ခဲ့ပြီးတဲ့နောက်အချက်ပြသတိပေးသံထွက်လာချိန်မှာပဲဒီကော်ဖူချွန်းအနောက်မြောက်ဘက်မိုင်90အကွာလောက်မှာရှိနေခဲ့တာဖြစ်ပါရဲ့ရှင်
။သတင်းချင်းချုပ်ကိုမတ်ခင်ဖြူထွေးကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Justin Thrice ဖြစ်ပါရဲ့ရှင်။ VOA American တန်ညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19.25ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်ကြတဲ့အတွက်လည်း VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ရှိပါရစေ။ကျွန်မကသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.